America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တန်ရက်2020ပြည့်နှစ် January 12ရက်တနင်္ဂနွေနေ့ညနေ 6:00 ခွဲကနေ 9:00 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါ။တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုတော့မမ်းမြသတင်းအောင်နဲ့တူချညာပေးသွားမှာဖြစ်ပါတယ်။ယူကရိန်းခီးသည်တင်လေရင်ကိုမာရင်ပြီးတော့ပစ်ချလိုက်တယ်လို့အီရန်ဘက်ကဝန်ခံလိုက်ပြီးတဲ့နောက်အီရန်နိုင်ငံတဝန်ဆန္ဒပြတာတွေဖြစ်လာနေပြီးတော့မြို့တော်အီရန်မှာတော့လုံခြုံရေးတွေကိုတိုးမြှင့်ချထားလိုက်ပါတယ်။ထိုင်းနိုင်ငံမှာတော့အစိုးရကိုဆန့်ကျင်ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မနက်အစောပိုင်းကဘန်ကောက်ပန်းချံမှာစုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ထိုင်ဝမ်ရွေးကောက်ပွဲမှာတော့သမ္မတဆိုင်ဝမ်အပြတ်သက်နိုင်ရသွားတဲ့ပုံမှာဟောင်ကောင်ဒီမိုကရေစီဆန္ဒပြတဲ့သူတွေနဲ့နိုင်ငံရေးသမားတွေကအုံပြူကြိုဆိုခဲ့ကြပါတယ်။ဒီလိုဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။နိုင်ငံတကာသတင်းတွေပြီးဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲတွေမှာနှစ်ဖက်စလုံးမှာထိခိုက်မှုရှိတဲ့အပြင်ဒေသခံတွေစစ်ဘေးတင်းရှောင်နေရတဲ့အခြေအနေလည်းပိုတိုးလာနေပါတယ်။
ခက်တဲ့ရေနောက်ပြီးတော့အောင်စေရရဲ့အဲ့နားရှိရဲ့ဟိုကဘလို့ကနေလို့မဖြစ်တော့ဘူးလေဟိုမှာလေရင်ကလည်းပြစ်တယ်ဗျာဟိုကိုနေနေဆန်တိုက်ရင်ကလည်းလမ်းကြီးပြစ်တယ်အဲ့လိုမျိုးပြစ်တော့အဲ့ကြေးရောခဏရောချစ်ရောကဟိုကဘလို့ကနေလို့
လူမှုကူညီရေးအဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါတစ်ဆက်တည်းအခုလိုတိုက်ပွဲတွေကြောင့်ကလေးတွေနဲ့ကိုဝင်ဆောင်မိခင်တွေယာနဲ့ချီပြီးတည်ဆုံနေခဲ့ရပြီးဖြစ်တဲ့အတွက်နိုင်ငံသားတွေကိုလုံခြုံရေးကာကွယ်ပေးဖို့အတွက်ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုလိုက်တာကိုလည်းပြောပြပေးမှာပါနိုင်ငံတကာသတင်းလွှာမှာတော့လေးလကျော်ကြာအောင်လောင်ကျွမ်းနေခဲ့တဲ့ဩစတြေးလျတော်မီအတွင်းသက်ရှိသရဝါပေါင်း1ဘီလီယံကျော်အသက်ဆုံးရှုံးခဲ့ရတာကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသစီအောင်တို့ပြောပြပါမယ်ရှင
်။ယူရိုနိုင်ငံမှာပြတ်ကျသွားတဲ့ယူကရိန်းလေကြောင်းလိုင်းပိုင်လေယာဉ်နဲ့ပတ်သက်တဲ့အခြေအနေမှန်ကိုအီရန်အာဏာပိုင်တွေဘက်ကထုတ်ဖော်ပြောကြားလိုက်တယ်ဆိုပြီးတော့အမေရိကန်ထိတ်တန့်သတင်းစာတွေကဖော်ပြလိုက်ပါတယ်။ဒီလေကြောင်းလိုင်းပိုင်လေဟာဘုဒုနိကပြတ်ကျသွားခဲ့ပြီးတော့လေမော်မှာပါတဲ့လူ186လုံးတိဆုံးခဲ့ပါတယ်။စောပိုင်းမှာတော့အီရန်ဘက်ကသူတို့ပြစ်ချလိုက်တယ်ဆိုပြီးတော့ထုတ်ပြန်ကြေညာခြင်းမရှိဘဲမနေ့စနေနေ့ကမှကြေညာခဲ့တာဖြစ်ပါတယ်။အီရန်ဆိုရဘက်ကဒီလေပြတ်ကျတာနဲ့ပတ်သက်ပြီးအမှန်တိုင်းထုတ်မပြောဘဲရက်အထံကြာလိန်ညာခဲ့ပြီးအခုလိုနောက်ဆုံးကြမှာထုတ်ပြန်ခဲ့တဲ့အတွက်လဲအီရန်နိုင်ငံတဝန်းကမြို့တွေတော်များများမှာလူတွေရာနဲ့ချီပြီးတော့ဆန္ဒပြခဲ့ကြပါတယ်။အီရန်တော်လိုင်းဆောင်တက်ကသူတို့အနေနဲ့ယူကရိန်းနိုင်ငံကလေကြောင်းလိုင်းကခီးတဲ့တဲ့လေရင်ကိုအခုသတင်းပတ်အစောပိုင်းမှာမှားပြီးတော့ပစ်ချခဲ့တယ်ဆိုပြီးတော့မနေ့စနေနေ့ကဝန်ခံခဲ့ပါတယ်။အီရန်တော်လိုင်းဆောင်တက်ရဲ့လေကြောင်းရန်ကာကွယ်တပ်မှုအမီယာအလီဟာဂျီဇာဒက်ကသူ့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အပြေအဝတာဝန်ယူကြောင်းနဲ့ဒီပေါ်မှာဘယ်လိုပဲဆုံးဖြတ်ချက်ပဲချချသူ့အနေနဲ့ခံယူဖို့အသင့်ရှိတယ်ဆိုပြီးတော့လည်းပြောပါရယ်ခင်ဗျာ။
Ukraine ခီးတဲ့တင်လေရင်ကိုမတော်တဆမှောင်ရင်းပစ်ခတ်ခဲ့ကြောင်း IRGC ရဲ့လေကြောင်းဆိုင်ရာတပ်မှုအာမီယာအာလီဟာဂျီဇာဒက်ကစနေနေ့မှာနိုင်ငံမှရုတ်တံကနေပြောဆိုရမှာဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အပြေအဝတာဝန်ယူကြောင်းဘလို့ဆုံးဖြတ်ချက်မျိုးကိုဖြစ်စေနာခံမှာဖြစ်ကြောင်းပြောပါရယ်လေမော်မာလိုက်ပါလာသူ186ဦးစလုံးတေဆုံးခဲ့တဲ့ပုံမှာတေဆုံးသူတွေရဲ့မိသားစုတွေနဲ့ထပ်တူဝန်နေမိပါကြောင်းအီရန်ဘာသာရေးခေါင်းဆောင်ကြီးအီယာတိုလာအာလီခါမီနီကပြောပါရယ်အီရန်သမ္မတဟာဆန်ရူဟိုင်းနီကတော့ဒီဖြစ်ရပ်အပေါ်မှာသူ့နိုင်ငံကတာဝန်ရှိကြောင်းကိုဝန်ခံပြောဆိုပြီးလိုအပ်တဲ့အရေးယူမှုတွေကိုဆောင်ရွက်သွားမယ်လို့ပြောပါရယ်ဒီဖြစ်ရပ်အတွက်ခါမီနီအနေနဲ့ယာရုကဆင်ပေးဖို့အီရန်အတိုက်ခံခေါင်းဆောင်မဲဒီခါဒူဘီကတိုက်တွန်းလိုက်ပါရယ်အခုလိုခီးတဲ့တင်လေရင်ကိုမှောင်ရင်ပစ်ချမိတဲ့အီရန်ကိုပြည်ပနိုင်ငံတွေကပြစ်တင်ရှုတ်ချကြပြီးနှိမ့်နာမှုအတွက်ရော်ကြီးပေးဖို့ကိုလည်းတောင်းဆိုကြပါတယ်။အီရန်နိုင်ငံကဒီဖြစ်ရပ်အပေါ်မှာဝန်ချတောင်းပန်ရမယ်လို့ကနေဒါ၊ယူကရိန်းနဲ့ဗြိတိန်နိုင်ငံတွေကတောင်းဆိုပါတယ်။အီရန်ဘက်ကအခုလိုဝန်ခံလိုက်တဲ့စနေနေ့မှာပဲမြို့တော်တေဟီရန်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့လည်းဖော်ပြနေပါတယ်။အမီခါမီယာနဲ့ရှာရစ်တက်ကတို့တွေမှာဆန္ဒပြသူတွေစုဝေးခဲ့ပြီးနိုင်ငံခေါင်းဆောင်တွေနှုတ်ထွက်ပေးရေးတောင်းဆိုခဲ့ကြောင်းတော်လိုင်းပြည်ဆောင်တန်းနဲ့ဆက်ဆက်တဲ့အစိုးရဒပိုင်း Fast Train Agency ကလည်းဖော်ပြပါဗျ
။ Iran တိုင်းဆောင်တက်က Ukraine ခီးတဲ့တင်လင်းကိုမှာရင်ပြီးတော့ပြစ်ချလိုက်တယ်လို့ဝန်ခံလိုက်ပြီးတဲ့နောက်မှာ Iran နိုင်ငံတဝန်ဆန္ဒပြတာတွေဖြစ်နေပြီးတော့မြို့တော် Iran မှာတော့ Iran အစိုးရကလုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်။စနေနေ့ညက Iran မြို့တော်နဲ့တခြားမြို့တွေမှာလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြတဲ့သူထောင်ပေါင်းများစွာကိုလည်းအတီးရုံးနေနေတပ်ဖွဲ့တွေကမျက်ရည်ပုံးတွေတုံးပြီးတော့နေနှင်းခဲ့ပါတယ်။ ဆန္ဒပြတဲ့သူတွေကအီရန်ဘာသာရေးခေါင်းဆောင်ကြီးကိုတိုက်ရိုက်ရည်ညွှန်းပြီးတော့အာဏာရှင်စနစ်ကြားဆုံးပါစေဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။အီရန်ဆူရနဲ့ဆက်ဆက်တဲ့သတင်းဌာနတွေကလည်းဒီဆန္ဒပြပွဲသတင်းတွေကိုပြသခဲ့သလိုလူမှုကွန်ရက်မှာလည်းဒီအီရန်ကဆန္ဒပြနေတဲ့ရုပ်သံဖိုင်မှတ်တမ်းတွေလည်းထွက်ပေါ်နေပါတယ်။အီရန်မျိုးမှာတော့ဒီကနေ့မနက်ပိုင်းကလုံခြုံရေးတွေကိုတိုးမြင့်ချထားတယ်လို့အီရန်မျိုးကန်တူကရိုက်တာသတင်းဌာနကိုပြောပါတယ်။ဆန္ဒပြတဲ့သူတူကတော့အီရန်ပြည်သူတွေကိုတောင်းပန်ပြီးတော့နှုတ်ထွက်ပြီးဖို့စာတမ်းကိုကင်ဆောင်ဆန္ဒပြခဲ့ပြီးတော့ဒီလိင်ပြကြသွားတာနဲ့ပတ်သက်ပြီးတာဝန်ရှိတဲ့သူတွေအနေနဲ့နှုတ်ထွက်ပြီးဖို့ပြည်သူလူထုကတောင်းဆိုရဲဆိုပြီးတော့လည်းပြောထားပါတယ်ခင်ဗျာ။
ဂျာမနီဝန်ကြီးချုပ်အန်ဂျယ်လာမာကဲလ်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့မနေ့ကမော်စကိုမြို့မှာတွေ့ဆုံပြီးအီရန်၊ဆီးရီးယား၊အီရတ်၊ယူကရိန်းနဲ့ပတ်သက်တဲ့ကိစ္စတွေအပြင်ရုရှားကနေဂျာမနီကိုတင်ပို့မဲ့တဘာဝဓာတ်ငွေတွေကိုယူကရိန်းကဖျက်ပို့မဲ့ Nord Stream 2 pipeline ရှေ့ရေးကိုလည်းဆွေးနွေးခဲ့ပါတယ်။ဒီသတင်းပတ်အတွင်းအရှေ့အလယ်ပိုင်းမှာဖြစ်နေတဲ့ပြဿနာတွေနဲ့အီရန်အရေးကိုအလေးပေးပြီးတော့ဆွေးနွေးခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার ထုတ်လုပ်မှုတွေကိုကန့်သတ်ဖို့နိုင်ငံတကာသဘောတူညီချက်ကိုလိုက်နာထိန်းသိမ်းတာမှာဂျာမနီကရုရှားနဲ့အတူတစည်းတလုံးနဲ့ရှိကြောင်းလဲဝန်ကြီးချုပ်မာကဲလ်ကပြောပါတယ်။ဒီ2015ခုနှစ်6နိုင်ငံသဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ထားတာပါ။ဒီလိုနှုတ်ထွက်ခဲ့ပြီးတဲ့နောက်မှာအမေရိကန်ကအီရန်ပေါ်ပြင်းထန်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ခဲ့တာဖြစ်ပါတယ်။အီရန်နဲ့အမေရိကန်ကြားတင်းမာမှုတွေကနေအီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ကခတ်တပ်ဖွဲ့တပ်မှုဘိုချိုကာဆမ်ဆူလီမာနီကိုအမေရိကန်တို့ကဒရုန်းနဲ့တပ်ဖြတ်ခဲ့ပြီးတဲ့နောက်အီရန်ကလည်းအီရတ်ကအမေရိကန်တပ်စခန်းတစ်ခုကိုတာတူပစ်ဒုံးကျည်တွေနဲ့ပြန်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။အီရန်ကနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေကိုကန့်သတ်ဖို့သဘောတူညီချက်တစ်ခုရဖို့အတွက်တန်တမန်ရေးနီလန်းပေါင်းစုံသုံးပြီးတော့ဆက်ကြိုးစားသွားမယ်လို့ဝန်ကြီးချုပ်မာကဲလ်ကပြောပါတယ်။အရှေ့အလယ်ပိုင်းမှာစီးရဲကျေပြန့်လာနိုင်ခြေရှိတဲ့အတွက်အီရန်နဲ့နျူကလ িয়ার သဘောတူညီချက်ရဖို့ကဒေတာအတွင်းသာမကတကဘာလုံးအတွက်အရေးကြီးတယ်လို့လည်းရုရှားသမ္မတပူတင်ကပြောပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ထိုင်းနိုင်ငံမှာတော့အစိုးရကိုစန့်ကျင်ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မနက်စောပိုင်းကဘန်ကောက်ပန်းချီမှာစုဝေးပြီးတော့ပြည်ပွဲတရက်ကိုကျင်းပခဲ့ကြပါတယ်။ဒါဟာနှစ်ပေါင်းများစွာအတွင်းအစိုးရကိုစန့်ကျင်တဲ့အကြီးဆုံးဆန္ဒပြပွဲတစ်ခုလည်းဖြစ်ပါတယ်။အာဏာရှင်စနစ်ကိုစန့်ကျင်တဲ့အနေနဲ့ကျင်းပတဲ့ဒီပြည်ပွဲမှာပါဝင်ဖို့အတွက်စည်ရင်းသွင်းပြီးတော့မပုံတင်တဲ့သူ1000ရှိတယ်ဆိုပြီးတော့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်။ဒီပွဲမှာပါဝင်ဆင်နွှဲခဲ့တဲ့သူတွေဟာအစိုးရကိုစန့်ကျင်တဲ့တီရှပ်တွေကိုဝတ်ပြီးတော့ပြေးခဲ့ကြတာပါ။တော်များများကတော့ဘေးကနေအားပေးခဲ့ကြပြီးတော့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာနှုတ်ထွက်ပေးဖို့ကြွေးကြော်သံတွေကိုအော်ဟစ်ပြီးတော့ဒေါ်လာရင်းတင်ဂီတာဖြစ်တဲ့လက်သုံးချောင်းထောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒီနေရာနဲ့ဒီ10ကီလိုမီတာလောက်ဝေးတဲ့နေရာမှာလည်းအစိုးရကိုထောက်ခံတဲ့သူတွေကသူတို့ဘာသာသူတို့အစိုးရကိုထောက်ခံကြောင်းပြသတဲ့အနေနဲ့စုဝေးခဲ့ကြပါသေးတယ်။ထိုင်းနိုင်ငံမှာမနစ်ကအထွေထွေရွေးကောက်ပွဲကျင်းပခဲ့မိလေ။တော်များများကတော့ဒီရွေးကောက်ပွဲဟာထိုင်းစစ်တပ်ကိုထောက်ခံတဲ့ပါတီအသာရစေဖို့အတွက်လှုံ့ဆော်ထားတဲ့ရွေးကောက်ပွဲအဖြစ်ရှုမြင်ခဲ့ကြတာပါ။ဒါပြင်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးမဲ့တရားမျှတမှုမရှိဘူးဆိုပြီးတော့လေထိုင်းပြည်သူတော်များများကရှုမြင်နေကြပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာအခုအစိုးရလက်ထက်မှာကြာဆင်းလာနေတာကြောင့်ထိုင်းပြည်သူတွေအတွေ့မှာလက်ရှိအစိုးရဘက်မကျေနပ်မှုတွေလည်းအခုလိုတိုးလာနေတာဖြစ်ပါပြီခင်ဗျာ။
အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေနဲ့ပတ်သက်လို့နိုင်ငံတော်ဝန်ကန့်ကွက်ဆန္ဒပြမှုတွေလုပ်နေတာဟာဒုတိယမြောက်လတွေကိုရောက်လာပါပြီ။ဒီကနေ့တင်းနင်းကနေမှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရှိတဲ့နေရာကိုလာဖို့ကြိုးစားတဲ့ဆန္ဒပြလူအုပ်ကြီးကိုအိန္ဒိယရဲတပ်ဖွဲ့ကလူစုခွဲခဲ့ပါတယ်။အနောက်ဘင်္ဂောပြည်နယ်ရဲ့မြို့တော်ခေါက်ခထားမြို့ကိုရောက်ရှိလာတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီကိုထောင်ငန်းရှိတဲ့ဆန္ဒပြလူအုပ်ကြီးကညလုံးပေါက်ဆန္ဒပြခဲ့တာပါ။အိန္ဒိယရဲ့အငင်းပွားပွဲအခုနိုင်ငံသားဥပဒေကိုအဲ့ဒီအနောက်ဘင်္ဂောပြည်နယ်ဒေသအာဏာပိုင်တွေကကန့်ကွက်ထားတာပါ။ဝန်ကြီးချုပ်မိုဒီစကားပြောဆိုမဲ့အားကစားရုံကြီးစီကိုအသွာသူ့ရင်နှန်းကိုဆန္ဒပြသူတွေကပိတ်ဆို့ဖို့ကြိုးပမ်းခဲ့တာမှရဲကအင်အားသုံးပြီးတော့လူစုခွဲခဲ့ပါတယ်။မစ္စတာမိုဒီကတော့သူ့ရဲ့နိုင်ငံသားဖြစ်မှုဥပဒေကိုခုခံကာကွယ်ပြောကြားပြီးဆန္ဒပြလူလူဟာလမ်းလွဲခံနေရတာလို့သူကပြောဆိုပါတယ်။ဆန္ဒပြသူ2000နီးပါးဟာအဲ့ဒီအားကစားရုံအပြင်ဘက်မှာစုဝေးပြီးတဲ့နောက်ရဲနဲ့ဆန္ဒပြသူတို့အကြားထိတ်တိုက်ဖြစ်ပြီးဆန္ဒပြသူ100ကျော်ကိုဖမ်းဆီးခဲ့တယ်လို့ရဲကပြောပါတယ်။ ဆန္ဒပြသူတွေဘက်ကတော့ဝန်ကြီးချုပ်မိုရီသူတို့မျိုးကနေမပြန်မချင်းဆက်ပြီးတော့ဆန္ဒပြနေအောင်မယ်လို့ပြောပါတယ်။အနောက်ဘန်ကောက်ပြည်နယ်ဟာဝန်ကြီးချုပ်မိုဒီရဲ့လက်ရာရင်းပါတီ BJP ပါတီနဲ့ဒေတာရင်းမှာအကောင့်နဲ့ထရီနာမူကွန်ဂရက်စ်ပါတီတို့အကြားမှာအကြိတ်အနေနိုင်ငံရေးအရာအပြိုင်နေနေရလဲဖြစ်ပါတယ်။
ထိုင်ဝမ်ရွေးကောက်ပွဲမှာသမ္မတဆိုင်ဝမ်အပြတ်အသတ်နိုင်ရသွားတဲ့ပုံမှာဟောင်ကောင်ဒီမိုကရေစီဆန္ဒပြတဲ့သူတွေနဲ့နိုင်ငံရေးသမားတွေကဂုဏ်ပြုကြိုဆိုလိုက်ကြပါတယ်။ထိုင်ဝမ်ရွေးကောက်ပွဲအတွင်းလက်ရှိသမ္မတဆိုင်ဝမ်ကသမိုင်းဝင်လောက်အောင်မဲရည်အတွက်ရှစ်တန်းကျော်ရရှိပြီးနိုင်ရခဲ့တဲ့ပုံမှာသူတို့အနေနဲ့ကြိုဆိုကြောင်းဟောင်ကောင်ဆန္ဒပြတဲ့သူတွေကပြောပါတယ်။ထိုင်ဝမ်ရွေးကောက်ပွဲမှာအခုလိုဆိုင်ဝမ်အနိုင်ရလိုက်တာကြောင့်သူ့ရဲ့ပခုံးပေါ်မှာကျနေတဲ့ဒီ PR တွေလည်းအခုခါမှာဖယ်ရှားနိုင်လိုက်ပြီးဆိုပြီးတော့ထိုင်ဝမ်မှာရောက်နေတဲ့ဟောင်ကောင်ဆန္ဒပြတဲ့သူတို့ကပြောပါတယ်တကယ်လို့သာတရုတ်ကိုထောက်ခံတဲ့ကွန်မန်ဒန်ပါတီသာအနိုင်ရခဲ့မယ်ဆိုရင်သူ့အနေနဲ့ထိုင်ဝမ်ကနေမောင်းထုတ်ခံရမှာကိုစိုးရိမ်နေလို့လည်းပြောပါတယ်ဟောင်ကောင်ဆန္ဒပြပွဲနဲ့ဆက်ဆက်ပြီးအာဏာပိုင်တွေဘက်ကဖန်တာတာဟာအခုဆိုရင်9000ကျော်ရှိသွားခဲ့ပြီဖြစ်ပြီးတော့တော်များများကိုတော့အထီးကရုံးဖန်တီးမှုနဲ့တရားစွဲထားတာဖြစ်ပါတယ်ဒီလူတွေအနေနဲ့တကယ်လို့သာပြစ်ရှိတယ်ဆိုရင်တော့ထောင်ဒဏ်10နှစ်အထိကျခံရမှာဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမှာလောင်ကျွမ်းခဲ့တဲ့တော်မီတွေကိုငြင်းသက်တာမှာတည်ဆုံးခဲ့ရတဲ့မိသက်သမားတွေအတွက်တည်ဆုံးသူတွေရဲ့မိသားစုဝင်နေတဲ့ထပ်တူဝန်ထဲကြောင့်နဲ့သူတို့ရဲ့ရဲစွမ်းသက်တီကိုချီးကျူးဂုဏ်ပြုပါကြောင်းဩစတြေးလျဝန်ကြီးချုပ်စကော့တ်မော်ရီဆန်ကပြောပါရယ်အစိုးရအနေနဲ့တနိုင်ငံလုံးမိဘကြောင့်စိတ်ဒဏ်ရာရတဲ့ကိစ္စရပ်တွေအပေါ်မှာလည်းကင်တွယ်ဖြေရှင်းဖို့မူဝါဒတွေကိုကြေညာပေးသွားဖို့ရှိတယ်လို့သူကပြောပါရယ်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးသွားဖို့အမေရိကန်ဒေါ်လာ52တန်းရထားကြောင်းလဲဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်မိဘတဲ့ဒေသတွေမှာအကြံပြုဆွေးနွေးချက်တွေလှုပ်ဆောင်သွားမှာဖြစ်တယ်လို့လိုအပ်တဲ့အကူအညီပေးသွားဖို့နဲ့အထူးသဖြင့်လူငယ်တွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးသွားမယ်လို့သူကပြောပါတယ် Direct from Washington The Voice
of Americaတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာလေးထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကစီးရီးပြည်ပခါတွေနဲ့စစ်ဘေးရှောင်တွေရဲ့လုံခြုံရေးအတွက်တောင်းဆိုမှုတွေအကြောင်းသတင်းလွှာလေးဆက်တိုက်နားဆင်ကြရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမနေ့ကအစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားမြို့နယ်၄ခုမှာတိုက်ပွဲပြင်းထန်ခဲ့ပြီးနှစ်ဖက်စလုံးမှာလည်းထိခိုက်မှုတွေရှိခဲ့တဲ့အကြောင်း AA ဘက်ကရောစစ်ဖက်တာဝန်ရှိသူတွေကပါပြောကြပါဗျ။အခုလိုတိုက်ခိုက်မှုတွေအတွင်းလက်နက်ကြီးသုံးပြီးပစ်ခတ်ခဲ့တာတွေကြောင့်ဘူးသီးတောင်နဲ့ရသေးတောင်နယ်စပ်ကရွာသား1000ဝန်းကျင်စစ်ဘေးတန်းရှောင်နေရတယ်လို့လူမှုကူညီရေးအဖွဲ့ဝင်တွေကပြောပါဗျ။စီရီတင်မာနေတဲ့ရခိုင်ဒေသရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြေပုံနဲ့ဗုဒ္ဓတော်မြို့နယ်ဘက်မှာမနေ့ကတရက်ထဲမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲခုနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့အထူးသဖြင့်မင်းပြားမြို့နယ်ဖားပြော်ကျေးရွာဘက်မှာတိုက်ပွဲပြင်းထန်ပြီးနှစ်ဖက်တိုက်ခိုက်မှုရှိခဲ့တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါရယ်။
ဒီမနေ့ကဇန်နဝါရီလ7ရက်နေ့မှာဒီတိုက်ပွဲအပြင်းထန်ဖြစ်ခဲ့တယ်လို့ပြောလို့ရတာ။ရေပုံမင်းနဲ့ခင်းတာဖြစ်တာရှိတယ်။နောက်ဒီမင်းပြားမင်းနဲ့ခင်းတာတိုက်ပွဲ၄ကြိမ်ဖြစ်တာရှိတယ်။အခုလို့ရှိရင်ဒီအတိတ်တောင်ဘူးတီတောင်ဆိုတော့အဲ့ဒီမှာဟိုတိုက်ပွဲအကုန်လုံးဆိုတော့ခဏပြေတာဖြစ်ခဲ့တာပေါ့။မင်းပြားမင်းနဲ့ခင်းတာတော့ဒီမနေ့၄နာရီ50မှာဒီအပြင်ရှင်းရရဲ့အရှိတောင်ပဲဒီတော့မှာကိုပြည်လည်းအကွာမှာတိုက်ပွဲဖြစ်ခဲ့တာရှိတယ်။ဒီမနေ့9နာရီ7မိနစ်မှာရဟယံမရှိနေနေပြီးတော့မနေ့20နာရီလာပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာရှိတယ်။ဒီမှာစစ်တပ်ကဒီတိုက်ခိုက်မှုကတော့ရှင်းငါးဦးအထက်ရှိတယ်ဗျ။နောက်ပြီးတော့ဒဏ်ရာရတဲ့လူတွေရှိတယ်။ကျွန်တော်တို့ကခိုင်းကြတဲ့ဘက်ကလည်းဒဏ်ရာရတဲ့လူတွေရှိတယ
်။မနေ့ကမင်းပြမြို့နယ်တေကန်ရွာနဲ့သန်းနှပင်ရွာဘက်မှာတကြိမ်၊သိမ့်မရွာတောင်တန်းဘက်မှာတကြိမ်၊ခွတ်ဆုံရွာအရှိမြောက်ဘက်တောင်တန်းပေါ်မှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါပြင်မြေပုံမြို့နယ်စံချင်းရွာနောက်မြောက်ဘက်တောင်တန်းပေါ်မှာလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆိုပါတယ်။မနေ့ကဘူးတီတောင်နဲ့ရတိတောင်ဆက်အောင်စရရွာကြားတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရဟတ်ရင်နဲ့တနက်ကြီးဆုံးတိုက်ခတ်ခဲ့တယ်လို့ခိုင်တုခကဆက်ပြောပါတယ
်။ဒီနေ့လေတနာရီ38မိနစ်မှာဘူးတီတောင်မြို့နယ်အောင်စရရွာအနီးမှာလည်းတိုက်ပွဲဖြစ်ခဲ့တာရှိတယ်။နောက်ပြီးတော့ဒီရတိတောင်ဆက်မှာတော့ဒီခမာ939အဲ့ဒီတိုက်ရင်ဒါမျိုးပြီးတော့လက်နက်ကြီးတွေနဲ့ပြစ်တာရှိတယ်။ဒီရဟယင်းနဲ့စီးနေလာပြီးတော့မှနေရာတော်တော်များများပုံစံတကယ်မှုတွေလက်ခွေတာရှိတယ်ဗျ
။ဘူတီတောင်နဲ့ရတိတောင်နဲ့အဆက်ဖက်လိတ်ပေါက်သောအောင်စီရကြီးရွာပါဝင်အနီးနားရွာတွေဖြစ်တဲ့သိမ်းမြိုင်ပရောင်မြိုင်ပြင်းရှိတိန်တောင်ကြောက်ရံစားတဲ့ရွာသားများပြားဟာစစ်ရှောင်နေရတယ်လို့ရတိတောင်မြို့နယ်လူမှုကူညီရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်
။ဖက်လိတ်ရဲ့နောက်ပြီးတော့အောင်စီရရဲ့အဲ့နားရှိရဲ့ကဘလို့ကနေလို့မဖြစ်တော့ဘူးလေ။ဟိုမှာလေရင်ကလည်းပြစ်တယ်ဗျာ။ဟိုနေနေဆန်တိုင်ရင်ကလည်းလမ်းကြီးပြစ်တယ်အဲ့လိုမျိုးပြစ်တော့အဲ့ကျေရောခဏရောချစ်ရောကဟိုကဘလို့ကနေလို့မရတော့ဘူးဖြစ်တော့အဲ့ဒီရောသားရအခုကမြို့ပေါ်ရောက်တဲ့လူတွေရောက်တယ်ရောချင်းဆက်နေဘူးလို့ပေါ်လို့ရတဲ့ဟိုရောတွေကိုလည်းခြုံပြေးတာရှိတယ်ဟိုစစ်တပ်ကိုရောက်တာလည်းရှိတယ်ဗျ
ကျွန်တော်တို့ဆိုလို့ရှိရင်အကောင်းဆုံးလောက်ရှိနေပါဘူး။ကြော်မှာကတစ်ထောင်ကျော်နှစ်ထောင်ဒီဘက်လောက်ရှိရလို့
။မနေ့ကတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စောင်းမင်းထွန်းကအခုလိုပြောပါတယ
်။မနေ့ကတော့ကျွန်တော်မင်းပြားဘက်မှာရယ်၊ဘူးရောင်ဘက်မှာရယ်၊အဲကစူးပိုင်းဘက်မှာရယ်ဖြစ်ခဲ့တာရှိပါလိမ့်မယ်။ဘူးပိုင်းဘက်ကတော့ညနေပိုင်းမှာခဏပါပဲ။မင်းပြားဘက်ကတော့ကျွန်တော်တို့မနေ့ပိုင်းကနေကြညနေပိုင်းတော့ဖြစ်ခဲ့တာ။ဘူးရောင်ဘက်ကတော့နေခင်းဘက်လောက်မှာအမလေးအောက်ပါလာဖြစ်ခဲ့တယ်။ Threat Kai Mu Chain တော့ဟိုမင်းပြဘက်မှာတော့ကျွန်တော်တို့ဘက်ကနေတန်းအားရရှိမှုရှိပါရဲ့ကြာတယ်ရဲ့တော့မရှိပါဘူး
။ပဋိပက္ခပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ရေးနှီးနဲ့ဖြည့်ရှင်းမှုထက်အစိုးရနဲ့တွေ့ဆုံဆွေးနွေးမှုကိုလှုပ်ဆောင်ဖို့ရခိုင်လက်နက်ကိုင်အဖွဲ့ကိုတရုတ်အစိုးရကနေတွန်းအားပေးခဲ့ပါတယ်။စန္ဒဝါရီလ10ရက်နေ့ကကချင်ပြည်နယ်ကချင်လွတ်လပ်ရေးအဖွဲ့ KIU လိုင်စာဌာနချုပ်မှာတရုတ်နိုင်ငံကြားရေးဝန်ကြီးဌာနအရှရေးရသူကိုစလဲမစ္စတာဆွန်ဂေါ်ရှန်နဲ့အေအဖွဲ့ခေါင်းဆောင်ဘူဂျုတ်ထွန်းမြတ်နိုင်နဲ့ဒုတိယခေါင်းဆောင်ဘူမှုချုပ်ညိုထွန်းအောင်သူနဲ့တွေ့ဆုံစဉ်မှာတိုက်တွန်းပြောကြားခဲ့ကြောင်းအေပြောခွင့်ရခိုင်တုခကပြောပါတယ်
ရင်းရင်းကြံကြံဟိုဖြစ်ဖြစ်ရှင်နေကြတာထွေးစစ်တပါးတွေဟိုမလုပ်ကြဘူးနော်နိုင်ငံရေးစကားဝိုင်းမှာရင်းရင်းကြံကြံတော့တိုးဆုံဆုံးနေပြီးတော့အဖြေရှင်ကြဖို့ဟိုတို့ရဲ့နည်းနည်းလေးပြတတ်နိုင်ဆုံးကိုယ်ကြီးတိုးစားကြဖို့ပေါ့နော်အဲ့ဒီရင်းကြံရေးအဲလုပ်ငန်းရှင်ဟိုဒီလိုအတတ်နိုင်ဆုံးတိုးစားကြဖို့ပေါ့တိုးကြတော့တာလည်းရှိပါတ
ယ်ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေကလည်းတစ်နေ့ထက်တစ်နေ့ပြင်းထန်လာသလိုမိုင်းပေါက်ကွဲမှုဖြစ်စဉ်ကလည်းပုံမှုဖြစ်ပေါ်နေပါတယ်မနေ့ကလည်းကြောက်တော်မြို့နယ်ရုပ်သားကြီးရွာမှာဘုံပေါက်ွဲခဲ့ပြီးခလေးနှူးနဲ့မျိုးသမီးတူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရုပ်သားကြီးရွာနဂရာအုပ်စုအုပ်ချုပ်ရေးမှူးဦးမောင်ကျော်သန်းကပြောပါရယ်။ဒါ့အပြင်မနေ့ကမင်းပြမြို့နယ်ကနေမြေပုံမြို့နယ်ညောင်ကန်းကြီးရွာကိုပြန်လာတဲ့မိသားစုတစုလိုက်ပါလာတဲ့လှေကိုတမတော်ကလှမ်းပစ်ခတ်ခဲ့တာကြောင့်ကိုလသားရွယ်ကလေးတူသေဆုံးသွားတယ်လို့ဒေသခံတွေကပြောပါရယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တစ်နှစ်ကျော်ဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွေမှာအယက်သားတေဆုံမှု120ကျော်ရှိနေပြီး230ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စစ်ရှောင်ဦးရီကလည်းတသိန်းကျော်ရှိလာနေပြီလို့လည်းရခိုင်လူမှုအဖွဲ့တွေကစီရင်ပြည့်စုံထားပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။အခုလိုစီရင်တင်းမာနေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ကလေးတငယ်ကိုဝင်ဆောင်မိခင်အွေအပါအဝင်အယက်သား100ကျော်တေဆုံနေပြီဖြစ်လို့နိုင်ငံသားတွေရဲ့လုံခြုံရေးအကာအကွယ်ပေးဖို့စစ်ကြောင့်ထိခိုက်ခဲ့သူတွေအတွက်တရားမျှတတဲ့စုံစမ်းဖော်ထုတ်ရေးယူမှုတွေကိုအစိုးရဘက်ကထိရောက်စွာဆောင်ရွက်ပေးဖို့ရခိုင်လွတ်တော်ကိုယ်စားလှယ်တွေကတောင်းဆိုလိုက်ပါတယ်။ထိခိုက်နစ်နာခဲ့တဲ့စစ်ဘေးဒဏ်သင့်ပြည်သူတွေအတွက်တရားမျှတမှုရဖို့နိုင်ငံတော်ကိုယ်တိုင်ကနစ်နာသူတွေဘက်ကရက်တီတောင်းဆိုပေးပါလို့လည်းရခိုင်ကိုယ်စားလှယ်တွေကပြောပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာနှစ်နဲ့ချီလာပြီဖြစ်ပါတယ်။ဒီလိုမျိုးပြင်းထန်တဲ့တိုက်ပွဲတွေကြောင့်အသက်ဘေးလူပြီးတော့ပြေးခဲ့ရတဲ့စစ်ဘေးစစ်ရှောင်ဒုက္ခတွေကလည်းတသိန်းကျော်အထိရှိလာနေပြီးစစ်ဘေးပြည်ပခါတွေအတွင်းမှာမတင်ကောင်းမှုတွေနဲ့အပြန်အလှန်ဖမ်းဆီးနေတာတွေတရားစွဲဆိုထောင်ချနေတာတွေလည်းရှိပါတယ်ဒီတိုက်ပွဲတွေအတွင်းမှာအပြစ်မဲ့ပြည်သူတွေလာသားအရွယ်ကလေးငယ်လေးကနေအစာကိုဝင်ဆောင်မိခင်တွေအထိလက်နက်ထိမှန်လို့တေဆုံးခဲ့ရတဲ့အဖြစ်တွေနဲ့ဆူဆူဝါဝါလုံခြုံမှုမဲ့နေတဲ့အနေအထားဖြစ်နေတာပါကြေးရွာရက်ွက်တွေထဲမှာတော့ဒေသခံအာဏာပိုင်ရက်ွက်အုပ်ချုပ်ရေးမှုတွေပါအသက်အန္တရာယ်ရှိပြီးလုံခြုံမှုမဲ့လာနေတဲ့အထိဖြစ်လာလို့ဒေသခံပြည်သူတွေရဲ့လုံခြုံရေးကလည်းစိုးရိမ်စရာအနေအထားဖြစ်နေတာပါစစ်ပွဲကြောင့်အသက်လူပြေးနေရတဲ့အချိန်မှာအခုလိုလက်နက်ထိမှန်တေဆုံးမှုတွေပါဇက်တိုက်ဖြစ်လာနေတဲ့အပေါ်ရခိုင်ပြည်နယ်အတွင်းကပြည်သူတွေအတွက်နိုင်ငံသားတို့အတွက်လုံခြုံတဲ့အကာအကွယ်ပေးပါလို့ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရကိုရခိုင်လွတ်တော်ကိုယ်စားလှယ်တွေကတောင်းဆိုပါတယ်အယက်သားထိခိုက်တေဆုံးနေပေမဲ့လို့ပြစ်တဲ့သူကဘယ်သူဆိုတဲ့တရားခဏ်လက်တယ်မပေါ်ဘဲဖြစ်နေရတဲ့အနေအထားအပေါ်မှာတော့စစ်ဖြစ်နေတဲ့မြို့နယ်တစ်မြို့နယ်ဖြစ်တဲ့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးလာစောကအခုလိုပြောပါတယ
်နှစ်ဖက်လုံးကဟိုဘက်ကတစ်မျိုးပြောဒီဘက်ကတစ်မျိုးပြောဆိုတော့ကျွန်တော်တို့လည်းနှစ်ဖက်လုံးကြက်ပြောတာကြားတာတွေကိုကျွန်တော်တို့လည်းဟိုဘာမှန်းတော့မသိတော့ဘူးဒါပေမဲ့ကျွန်တော်တို့စိတ်တော့မကောင်းဘူးကလေးလေးတောင်အဲကျော်ကဝင်တော့ဘိုက်ပွင့်သွားတယ်ဆိုတာကြတော့အဲ့ဒါကိုတီးတီးကြကြသတင်းယူပြီးတော့အတီးပြုတ်နိုင်တဲ့အချက်လက်တွေကိုရနိုင်တဲ့နည်းလမ်းကတော့သွတ်တော်ဘက်ကတော့မရဘူးခင်ဗျာကလေးနဲ့ကိုင်းနဲ့ဖွဲတိုက်တာကိုကျွန်တော်ထင်တာကတော့အစိုးရကတော့သူ့လက်ဘာမှမဆိုင်လို့ပဲနေကြလို့ထင်တာပဲဥပဒေစိုးမိုးကြီးနဲ့ပတ်သက်ပြီးတော့လေဟိုအာဏာရှိနေပေါ့နော်အဲ့ဒီသားကိုဩဇာအာဏာရှိတဲ့အုပ်ချုပ်ရေးရန်တရားဒီနယ်ဆိုလက်ဒီနယ်ဝန်ကြီးတွေပေါ့နော်ကက်ဘိနက်တွေကလည်းတာဝန်ယူပြရမှာပေါ့အဲ့လိုမဟုတ်ဘဲနဲ့ဟိုလက်နက်ကင်ဖွဲ့သဘုံနေနဲ့တပ်မတော်နဲ့တိုက်လေတိုက်ငါတို့နဲ့ဘာမှမဆိုင်ဘူးဆိုတော့ဂိမ်းမျိုးကတော့တိုက်ပြီးမှဖြစ်နေပြီဖြစ်နေအဲ့ဒါ ဒါကောင်းတဲ့လားလားမဟုတ်ဘူးကျွန်တော်တို့တိုက်ပြချင်ရလဲဟိုကပြားဒီကပြားတွေများတယ်ဆိုရင
်စစ်ပွဲတွေဆက်ပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာတော့ရခိုင်စစ်ဘေးအတွင်းအရသာထိခိုက်ဒေဆုံးမှုကအခုဆိုရင်ဒေဆုံးသူက120ကျော်အထိဖြစ်နေပြီလို့ရခိုင်ကူညီကယ်ဆယ်ရေးအဖွဲ့တွေကစည်းရင်ထုတ်ပြန်ပါတယ်ဒီလိုမျိုးအပြစ်မဲ့ဒေဆုံးခဲ့ရတဲ့ပြည်သူတွေအတွက်တရားမျှတမှုရဖို့နင့်နာဆုံးရှုံးမှုတွေအတွက်နိုင်ငံတော်ကိုယ်တိုင်တရားလိုလုပ်ပြီးနင့်နာသူဘက်ကရည်တည်ပေးပါလို့ပြောလာသူကတော့ရခိုင်ပြည်နယ်ရံပြည့်မြို့နယ်ကမျိုးသားလွတ်တော်ကိုယ်စားလှယ်မှတ်ထုတ်မိဖြစ်ပါတယ
်။အဓိကတော့ရှင်ဒီလိုမျိုးပြည်သူတွေထိခိုက်နေတာပဲဆိုလို့ရှိရင်ထိခိုက်နေတာလည်းမိသားစုကတော့ဒါရိုးရိုးဟိုကျွန်တော်တို့ဥပဒေရဆိုလို့ရှိရင်ထိခိုက်နေတဲ့သူဖက်ကနေပြီးတော့ဒါဆောင်ရွက်ရမှာဖြစ်ပါတယ်။ဒါပေမဲ့ဒီအခြေအနေကလက်ရှိအခြေအနေကနေပြီးတော့ဒီထိခိုက်နေတဲ့မိသားစုတူချင်းစီကနေပြီးတော့တရားစွဲဆိုဖို့ဒီလောက်ထိကျမတို့ပြည်သူတွေကနေပြီးတော့တတိမရှိနိုင်သေးဘူးရှင်ဒီလိုမျိုးအခြေအနေမှာနေပြီးတော့ကျမတို့ကဒီအပြစ်ခတ်ရက်စင်းရဲတော့လကောင်းဒီအစိုးရအနေနဲ့ဂျမ်းမှုတွေဆောင်ရွက်ရပါမယ်ပြည်သူတွေကဒါတွေကိုတကယ်ထိခိုက်နေတဲ့သူခက်ကတိုင်ကြားပြီဆိုလို့ရှင်နိုင်ငံတော်ကတရားလိုအနေနဲ့ဆောင်ရွက်ပေးခြင်းသို့မဟုတ်ဒီထိခိုက်နေတဲ့ပြည်သူတွေခက်ကရက်တည်ခြင်းကဒါပို့ပြီးတော့တရားမျှတမှုရှိမယ်လို့ကျမသုံးသပ်ပါတယ်ရှင်
တိုက်ပွဲတွေအတွင်းမှာအခုလိုရက်သားထိခိုက်သေးဆုံးမှုဒီဖြစ်စဉ်တွေနဲ့ပတ်သက်လို့တရားမျှတမှုရဖို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကစုံစမ်းဖော်ထုတ်အရေးယူပေးတယ်လို့လည်းမထုမေကလည်းအခုလိုသုံးသပ်ပါတယ်
ကျွန်တော်တို့အနေနဲ့ဒီ2019ခုကနေပြီးတော့ကျွန်တော်တို့အလီလီအဖန်ဖန်တောင်းဆိုပါတယ်ရှင်ဒီအစိုးရအနေနဲ့ဂျောင်းဝင်ဖြန့်ဖြေပြီးတော့ဒီတိုင်းရင်းသားလက်နက်ကိုင်များနဲ့ဒီတပ်မတော်ကြားထဲမှာနေပြီးတော့ဒါကိုကျောင်းဝင်ပြီးတော့ဒါကိုညှိနှိုင်းဖို့ဆွေးနွေးဖို့အပြစ်ခတ်ရက်စဲဖို့နောက်ဆုံးဘိုင်လက်ထရယ်သွားဖို့ဒါတွေကိုနေပြီးတော့ကျမတို့အစိုးရကလှုပ်ဆောင်ပေးနိုင်ပါတယ်လှုပ်ဆောင်ပေးရမှာလည်းဖြစ်ပါတယ်ဒါကိုကျမတို့အချင်းချင်းပြောပြမယ်လေအစိုးရကနေပြီးတော့ဒါကိုနားမဝင်ပါဘူးအဲ့တော့ခိုင်ပြင်းနေမှာနေပြီးတော့ဒီတသည်မိခင်နေသေးနေတယ်ဒီပင်ကလေးတွေဆိုလို့ရှိရင်အပြစ်မဲ့ကလေးတွေဆိုလို့ရှိရင်ဒီတင်နေတဲ့ပြစ်ခံရတဲ့ဒီစစ်ရဲတန်းကုန်ဖြစ်နေကြတယ်ဒါမျိုးပတ်သက်ပြီးတော့အစိုးရအနေနဲ့ဒီပုံမှန်နေပြီးတော့တောင်းဝန်တရအနေနဲ့နှစ်ဖက်လက်မျက်ကိုက်နှစ်ဖက်စလုံးကိုနေပြီးတော့ကျမတို့မြန်မာတပ်မတော်ရှိမယ်သခန့်တပ်တော်ရှိမယ်ဂျားတွေကပန်ကြောဖို့ဒါအရေးကြီးဆိုတင်ခဲ့ပေမဲ့ပြည်တော်စုဖြစ်တော်သားတော့ကျမတို့ငင်းခဲ့ပါတယ်ဒါကြောင့်မို့ကျမတို့အနေနဲ့အင်မတန်စိတ်မကောင်းဖြစ်မိတယ်ဒီတန်းသာအစိုးရကလက်ပတ်ကြည့်နေမယ်ဆိုလို့ရှိရင်ဒါသခန့်ပြည်နယ်မှာရမှာမဟုတ်ပါဘူးတနင်္ဂနွေလုံးရဲ့အခြေအနေကအပြည်သူတွေအနေနဲ့ကနေပြီးတော့ဒီတည်သူတင်ရောက်တဲ့အစိုးရပေါ်မှာအယုံကြည်အားနည်းလာနိုင်ပါလေရှင
်ဒီကနေ့အထီကိုတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေစေရခိုင်ပြည်နယ်ထဲမှာစစ်တပ်တင်ပြည်သူတွေမြေစာပင်ဖြစ်စေဖို့အများပြည်သူရှိနေတဲ့လူနေရပ်ကွက်ကြေးဝါးနေရာဒေသတွေအထီလက်နက်ကြီးတွေနဲ့မပစ်ခတ်ဖို့နောက်အပြန်အလှန်ဖမ်းဆီးထိန်းသိမ်းစစ်ဆေးမှုတွေကိုအမြန်ဆုံးရပ်တန့်ပေးဖို့နှစ်ဖက်လက်နက်ကိုင်တပ်ဖွဲ့တွေကိုရခိုင်ဒေသခံတွေအရက်ဖက်အဖွဲ့အစည်းတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
မဆုမွန်ပြောပြသွားတာပါရှင်လေးလာကြောကြာဒီမြန်မာသတင်းလွှာတွေကိုဒီမှာပဲရန်နာပြီးတော့လေးလာကြောကြာနေခဲ့တဲ့ဩစတြေးလျတော်မီကြောင့်တည်ကြည်ပျက်စီးခဲ့ရတဲ့တော်ရိုင်းသရဝါလေးတွေအကြောင်းကိုလည်းပြောပြချင်ပါတယ်ဩစတြေးလျနိုင်ငံကတော်မီတွေကြောင့်တက်ရှိသရဝါ1ဘီလီယံကျော်အသက်ဆုံးရှုံးခဲ့တဲ့အကြောင်းတော်ရိုင်းတရိတ်ဆန်ကာကွယ်စောင့်ရှောက်ရေးကျွမ်းကျင်သူတွေကပြောပါတယ်ဆစ်ဒနီမြို့ကနေ VOA သတင်းတောက်ဖေးမာဆာရဲ့သတင်းပေးပို့ချက်ကိုကိုရမင်းထွန်းကပြောပြပါမယ်ရှင်
ဩစတြေးလျနိုင်ငံ New South Wales ပြည်နယ်မှာလက်ရှိလောင်ကျွမ်းနေတဲ့တော်မီတွေဟာဩစတြေးလျနိုင်ငံအပေါ်ဆူဆူရွာရွာထိခိုက်နေတာသိခဲ့တာပါ။တစ်ပင်တွေနဲ့အတူတက်ရှိသရဝါကောင်ရီများစွာအသက်ဆုံးရှုံးခဲ့ရသလိုရာနဲ့ချီတဲ့လူနေအိမ်တွေမိလောင်ပျက်စီးပြီးပြေကပေါင်းများစွာလည်းမိလောင်ပြေတလင်းဖြစ်ခဲ့ရပါတယ်။ဒီတော်မီကြီးဟာတော်နေဒရိတ်ဆန်တွေအပေါ်မှာရောမွေးမြူရေးဒရိတ်ဆန်တွေအပေါ်မှာပါဘေးဒုက္ခဆိုးကြီးကြောက်ရွံ့စေခဲ့တာပါ။ဩစတြေးလျနိုင်ငံကလူသိများတဲ့အမွေးထူကွာလာကောင်လေးတွေဆူဆူရွာရွာမိလောင်ခံထားရတာကိုရိုက်ထားတဲ့တပ်ပုံတွေကမိဘအခြေအနေဘလောက်ဆိုးလဲဆိုတာကိုပြသနေပါတယ်။စစ်ဒနီတက္ကသိုလ်ကတော့နှုတ်တိုက်တရွာတွားတွားတရွာနဲ့ငှက်မျိုးစုံအရေအတွက်1ဘီလီယံကျော်အပါအဝင်ဘီလီယံရာချီပြီးရှိတဲ့အင်းဆက်ပိုးကောင်လေးတွေမိဘကြောင့်အသက်သေဆုံးခဲ့ရပြီလို့ခန့်မှန်းထားပါတယ်။တချို့ဒရိတ်ဆန်မျိုးစိတ်တွေကတော့လုံးဝမျိုးတုံးသွားနိုင်တာကိုလည်းကျွမ်းကျင်သူတွေကသတိပေးထားပါတယ်။မိလူရာကိုပြေးလို့အသက်ပေးကင်းလွတ်ခဲ့ကြတဲ့ဒရိတ်ဆန်တွေဟာလည်းမိငိမ့်လို့သူတို့နေရက်ကိုပြန်တဲ့အခါမှာအစာရေစာနဲ့နားကိုစရာနေရာမရှိတဲ့မြေတလင်းနဲ့ပြန်သွားကြမှာကိုလည်းကျွမ်းကျင်သူတွေကစိုးရိမ်ပူပန်နေကြပါတယ်။ဒီအခြေအနေအောက်မှာပဲဒရိတ်ဆန်ယုံတွေနဲ့တော်ရင်ဒရိတ်ဆန်ထိမ့်သိမ့်တဲ့သဘာဝဥယျင်တွေကဝန်ထမ်းတွေဟာအန်ဒရီဂျားကပဲဒရိတ်ဆန်တွေကိုစောင့်ရှောက်ကာကွယ်ပေးနေကြရပါတယ်။ ਨੇ ਦੇ ਅਚੋਨੇ ਗਾ ਨਿਊ ਸਾਊਥ ਵੇ ਪੀ ਨੇ ਟਾਂ ਬਾਈ ਕੰਜੀ ਗਾ ਮੋਗੋ ਮਿਓ ਲੇ ਮੀ ਤੇ ਨੇ ਅਚੇ ਮਾ ਰੋ ਐਰੀ ਮਿਓ ਮਾ ਸ਼ੀ ਦੇ ਟ੍ਰੇਡ ਸੈਂਯੋਂ ਅਟੋ ਅਟੋ ਸੋਇ ਕੇ ਜਾ ਯਾਰਾ ਬਾ ਟ੍ਰੇਡ ਸੈਂਯੋਂ ਗਾ ਮੀ ਰਾਂ ਜਾਂ ਅਟੋ ਮਿਆ ਮਿਆ ਪਿਸੀ ਤੋ ਬੀ ਬੇ ਟ੍ਰੇਡ ਸੈਂਯੋਂ ਨੇ ਗਾ ਟ੍ਰੇਡ ਸੈਂ ਟ੍ਰੀ ਆਲੋਂ ਅਤੱਬ ਬੀ ਲੁਕੇ ਜਾ ਬਾਰੇ ਟ੍ਰੇਡ ਸੈਂਯੋਂ ਠੇਂ ਤੇ ਯੇ ਮੂ ਚਾਰਟ ਸਟੇਬਲਸ ਗਾ ਬਾਜਾਂ ਤੁਰੋ ਡਰੇ ਮੀ ਨੇ ਮੂ ਚੋਜ਼ਾ ਗੇ ਦਲੇ ਸੋਰਾ ਗੋ ਆਸਟ੍ਰੇਲੀਆ ਅਤਨ ਲੈ ਠਾਣਾ ਗੋ ਅਗੂ ਲੋ ਪਿਓ ਪਿਆ ਬਾਰੇ
ਵੀ ਗੋਟ ਅ ਲੋਟ ਆਫ ਡੈਮੇਜ ਫੈਂਸਸ ਵੀ ਗੋਟ The good thing is that we saved every single animal. There's no injuries, there's no sickness.
Tracing which has you to do the sea door. The main thing going out to go. Tracing Lee are only at the go can I like that. Take it and I am a machine to Piara Nara Rama Mashibo. Tommy really go down in Jama, General Dima Nibi, Drogo, Gawa Biamili, Drogo de Niaga, Gonzome, General Nene Juju Sasalu Layin, Begin and Yapi Domelu, General Nale Target. Tommy Lee, General Dio Chinzi Gale. ਤੂ ਹੀ ਲੈ ਆਓ ਚੌਕੇ ਆ ਰਹੇ ਚਿਨੀ ਕੋ ਕੂਜ਼ੀ ਚੁੰਗੇ ਜਾ ਰਹਾ ਵਾ
ਦੀ ਟੋਬੀ ਜੀ ਜਾਓ ਮੁਈ ਮੁਈ ਛਨ ਰੇ ਗਾ ਟ੍ਰੇਡ ਸੈਨ ਰੇ ਲੈ ਅਸੂ ਲੈ ਅਪਿਉਂ ਲੈ ਤਾਂ ਚੀ ਤੇ ਸੌਂ ਕੇ ਜਾ ਯਾ ਬਾਰੇ ਮੀ ਦਨ ਤਿੰਨ ਲੋ ਮਤੇ ਬੀ ਸ਼ਿਨ ਫਿਟ ਨੀ ਰੇ ਟ੍ਰੇਡ ਸੈਨ ਰੇ ਕੋ ਲੈ ਮੁਈ ਮੁਈ ਛਨ ਤਮਾ ਰੇ ਗਾ ਤੌ ਤਿੰਨ ਕੇ ਯਾ ਰਹਾ ਵਾ ਤੂ ਰੋ ਸੌਂ ਸ਼ੌਂ ਯਾ ਰੇ ਗੁਈ ਜੀ ਗਾ ਲੈ ਡਾਲਰ ਤਾਂ ਚੀ ਸ਼ੀ ਬਾਰੇ ਦੀ ਟੋਬੀ ਜੀ ਰੇ ਅਕੌਂ ਜੇਂ ਮਾ ਬੇ ਮੁਈ ਮੁਈ ਛਨ ਨੀ ਮਾ ਸੌਂ ਸ਼ੌਂ ਮੂ ਬਲੌ ਸ਼ੀ ਦ ਲੈ ਸੋਰਾ ਕੋ ਟੀ ਚਾ ਚਾ ਟੌ ਛਨ ਨਾਈ ਮਾ ਫਿਟ ਬਾਰੇ အခုလောလောဆယ်တော့တော်မီတွေကဩစတြေးလျရဲ့ပြည်နယ်တော်တော်များများကိုဖက်ကျော်လောင်ကျွမ်းနေကြပါခင်ဗျာ
ကိုရမြတ်တို့ပြောပြသွားတာပါရှင်အခုတနင်္ဂနွေနေ့ညနေခင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ barmis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါရရှင်နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်အခန်းအတာတွေကိုနားဆင်ကြရမှာပါလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါရဲ့ရှင်အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်အီရန်ဒေါ်လာရေးစောင့်တက်ကယူကရိန်းခီးသည်တင်လေရင်ကိုမှာရင်ပြီးတော့ပြစ်ချလိုက်တယ်လို့ဝန်ခံလိုက်ပြီးတဲ့နောက်အီရန်နိုင်ငံတဝန်ဆန္ဒပြတာတွေဖြစ်လာနေပြီးတော့မြို့တော်တီရန်မှာတော့အီရန်ဆိုရကလုံခြုံရေးတွေကိုတိုးမြှင့်ချထားလိုက်ပါတယ်စနေနေ့ညကအီရန်မြို့တော်နဲ့ချားမြို့တွေမှာလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြတဲ့သူထောင်ပေါင်းများစွာကိုအထီးရုံနေနေတပ်ဖွဲ့တွေကမြေယူပုံးတွေတုံးပြီးတော့နေနေကြပါတယ်ဆန္ဒပြတဲ့သူတွေကအီရန်ဘာသာရေးကောင်းဆောင်ကြီးကိုတိုက်ရိုက်ရည်ညွှန်းပြီးတော့အာနာရှင်စနစ်ကြဆုံးပါစေဆိုပြီးတော့ကြွေးကြော်တန်တွေကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။ယူကရိန်းခီးသည်တင်လေရင်ကိုမတော်ဆမိုင်းပစ်ခတ်ကြောင် IRGC ရဲ့လေကြောင်းဆိုင်ရာတမ်ဘူးအမီယာအလီဟာဂျီဇာဒက်ကစနေနေ့မှာနိုင်ငံမှာရုပ်သံကပြောဆိုတာမှာဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အပြေအဝါတာဝန်ယူကြောင်းဘယ်လိုဆုံးဖြတ်ချက်မျိုးကိုဖြစ်စေနိုင်မှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။လေပေါ်မှာလိုက်ပါလာသူ156ယောက်စလုံးတည်ဆုံးခဲ့တဲ့အပေါ်မှာတည်ဆုံးသူရဲ့မိသားစုတွေနဲ့ထတ်တူဝမ်းနည်းမိပါကြောင်းလည်းအီရန်ဘာသာရေးကောင်းဆောင်ကြီးအယာတိုလာအလီခါမေနီကပြောပါတယ်အီရန်သမ္မတဟာဆန်ရူဟာနီကတော့ဒီဖြစ်ရပေါ်မှာသူ့နိုင်ငံကတာဝန်ရှိကြောင်းဝန်ခံပြောဆိုပြီးလွှတ်တဲ့ရည်ရွယ်မှုကိုဆောင်ရွက်သွားမယ်လို့လည်းပြောလိုက်ပါတယ်ဒီဖြစ်ရအတွက်ခါမေနီအနေနဲ့ယာရုကနေစင်ပေးဖို့အီရန်တိုက်ခံကောင်းဆောင်မာဒီခါရူဘီကလည်းထိုက်ထွန်းလိုက်ပါတယ်အခုလိုခီးတဲ့လေကိုမှရင်ပစ်ချခဲ့တဲ့အတွက်အီရန်ကိုပြည်ပနိုင်ငံတွေကပြစ်တင်ရှုတ်ချပြီးနင်းနာမှုတွေပေးနင်းနာမှုအတွက်ရောကြီးပေးဖို့တောင်းဆိုခဲ့ကြသလိုဝန်ချတောင်းပန်ရမယ်ဆိုပြီးတော့လည်းပြောလိုက်ကြပါတယ်ထိုင်းနိုင်ငံမှာတော့အစိုးရကိုဆန့်ကျင်ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မနက်စောပိုင်းကဘန်ကောက်ပန်းချီမှာစုဝေးပြီးတော့ပြည်ပွဲတရက်ကိုကျင်းပပြီးတော့ဆန္ဒပြခဲ့ကြပါတယ်ဒါဟာနှစ်ပေါင်းများစွာတွင်အစိုးရကိုဆန့်ကျင်တဲ့အကြီးဆုံးဆန္ဒပြပွဲလည်းဖြစ်ပါတယ်အာနာရှင်စနစ်ကိုဆန့်ကျင်တဲ့အနေနဲ့ကျင်းပတဲ့ဒီမာရသွန်ပြည်ပွဲမှာပေါင်းဖို့အတွက်ပါဝင်ခဲ့တဲ့သူဟာ1000လောက်ရှိတယ်ဆိုပြီးတော့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PPJ Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။သောရရှင်များအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Thank you.